ยามาเย่กุลาธรรมกาจงจุยกองสีกันนี่ส่งเสียเช่นชาแมนในบุตรด้วยส่งเสียเช่นมูจันเดจางูอเมริกันปีรังสุกันนี่จงจุยกองสีพ่อเวนในงานนี่ทำเที่ยวไปไล่ปีลูที่กินกุลาธรรมกาท่านาจุกันนั่นเองเอฟบีเตรียมมาพบจ่าทาร์เลยเอริส่งเสียเช่นมูจันเนี่ยปฏิบีปีรุ่นสีในงานนี่เอียนสุริย์ต้องเปลี่ยนเจตบัวรามีเมกูอุกิมังสุกัสเซบีเตรียมจ่าบาลาเช่น
ตอนนั้นใช่ไหมครับเนี่ยอเมริกันปีรังสุกับกูเที่ยวไปไล่เด็กกุลาธรรมกาดงจุยกองสีเย่
င်မပါရှိပဲမြန်မာနိုင်ငံရဲ့အခြေအနေအရရကိုခြုံငုံကြည့်မယ်ဆိုရင်တနေ့တခြားပုံမှုဆိုးဝါးလာနေပြီးဒေတာအတွင်းတည်ငြိမ်လုံခြုံမှုတွေကိုထိခိုက်နေကြောင်းဖော်ပြထားပါတယ်ဆက်လက်ပြီးဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရဲ့အကျဉ်းသားအလုံးကိုခြွင်းကြမ်းမရှိလွှတ်ပေးဖို့တိုင်းရင်းသားတွေအပေါ်မဒိန်ကျင့်ညှဉ်းပန်းနှိပ်စက်နေမှုတွေရပ်ဆိုင်ဖို့မြန်မာပြည်သူလူထုအနေနဲ့လွတ်လပ်စွာဆန္ဒသဘောထားတွေပေါ်ထုတ်ခွင့်ရရှိရေးအတွက်တိတိကျကျခိုင်ခိုင်မာမာဆောင်ရွက်ဖို့ပြည်သူလူထုအပေါ်ချမှတ်ပြဋ္ဌာန်းထားတဲ့ပိတ်ဆို့ကန့်တားချက်တွေကိုရုပ်သိမ်းပေးပြီး NLD ပါတီအပါအဝင်နိုင်ငံရေးပါတီအဖွဲ့အစည်းအားလုံးရဲ့ပိတ်ထားတဲ့ရုံးခန်းတွေပြန်ဖွင့်ခွင့်ပြုဖို့အဲ့ဒီနောက်လွတ်လပ်စွာလှုပ်ရှားဆောင်ရွက်စည်းရုံးခွင့်ပြုဖို့အာရမကိုင်းစင်မှုတွေချုပ်ငြိမ်းရေးအတွက် ILO ကမ္ဘာအလုံးသမားအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်သက်ဆိုင်ရာနိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုချက်ချင်းစတင်ဖို့တောင်းဆိုထားပါတယ်။အခုထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုသူတို့ NLD ပါတီကကြိုဆိုကြောင်းပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းက VOA ကိုအခုလိုပြောပါတယ်ခင်ဗျာ
။အခုကြားရတဲ့သတင်းအရဆိုရင်ဒီမူကြမ်းကကျွန်တော်တို့စီကဆန္ဒရှိတဲ့ဟာနဲ့တူပါတယ်။ဘာလို့ပြောချင်တာလဲဆိုတော့ကျွန်တော်တို့ကဆန်ရှင်ကိုလည်းကျွန်တော်တို့ဘယ်တော့မှမတောင်းဆိုဘူးကျွန်တော်တို့အမျိုးသားညီညာစီရင်ကိုဆောင်ရွက်ဖို့ပဲဒီအခုကြားရတဲ့ resolution မှာအချက်တွေကဒီအမျိုးသားညီညာစီရင်တဲ့အထောက်ပံ့ဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကြည်မီကလည်းအခုမူချမ်းကိုလက်တွေ့အကောင့်ထဲပေါ်ဖို့လိုကြောင်းပြောပါတယ
်ဒီမူချမ်းမှာဒါနိုင်ငံကျန်းသားတွေကိုသူချွင်းချက်မရှိလုပ်ပေးဖို့ပြောတာရှိရလေနောက်ပြီးတော့ဒီမှာလုတ်ကြိုက်နေတဲ့ဒီဖွဲ့စည်းတွေလို့လုတ်ပိုင်ဝင်တောင်းထားတယ်လည်းပါတယ်။နောက်အဲလိုဖွဲ့စည်းလို့မျိုးကုလသမဂ္ဂဖွဲ့စည်းတွေပေါ့လေ။အဲကုလသမဂ္ဂဖွဲ့စည်းတွေကသူကပူးပေါင်းဆောင်ရွက်တဲ့နေရာမှာဒီဖွဲ့စည်းတွေလို့လုတ်ပိုင်ဝင်တွေကိုတောင်းဆိုတာလည်းပါတယ်။ဒါကြီးကကောင်းတဲ့အချက်တွေပဲဗျာ။လုတ်တင်လုတ်ခဲ့တဲ့အချက်တွေပါ။ဒါအရင်ကလည်းကျွန်တော်အချင်းချင်းတောင်းဆိုပြီးသားဖြစ်တယ်။ဒီဆုံးဖြတ်ချက်မူကြမ်းဟာအတိဖြစ်သွားပါစေ။ဖြစ်သွားခဲ့လို့ရှိရင်လည်းအဲဒီဆုံးဖြတ်ချက်အတိုင်းကိုတိတိကျကျအကောင့်ထဲဖော်နိုင်မှုတော့လိုတယ်။ဆုံးဖြတ်ချက်ချပြီးတဲ့အဲဒီဆုံးဖြတ်ချက်ဟာချပြီးတဲ့ပြီးသွားတဲ့ကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြောလင်းထားတာဖြစ်မှာလို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီတဲ့ပိုအားဆက်ရမယ်လို့ကျွန်တော်တို့မြင်တယ်ဗျ။အဲတော့ကျွန်တော်ဖြစ်စေချင်တာကဗျာဆုံးဖြတ်ချက်ချပြီးလို့ရှိရင်လည်းအဲဆုံးဖြတ်ချက်ပြန်အကောင့်ထဲပေါ်နိုင်ဖို့ပဲအဓိကအရေးကြီးပါတယ်လို့ပြောချင်တယ
်။ဒီမြန်မာအစိုးရခေါင်းဆောင်တယောက်ကပြောသွားတာရှိပါတယ်ဒီအမေရိကန်ပြည်ထောင်စုကဒီလုံခြုံရေးကောင်စီမှာတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ဟာတိုင်းပြည်ရဲ့နေဝို့ပြည်ပြားမှုထိခိုက်စေလိမ့်မယ်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်တယ်ဆိုတဲ့အမြင်ပြောသွားတာရှိပါတယ်အခုဒီမူချမ်းနဲ့မြန်မာအစိုးရခေါင်းဆောင်ပြောတဲ့စကားနဲ့ဘယ်လိုမြင်လဲခင်ဗျာ
အာအဝေးကြီးပါဗျာဒါကဗမိတာစုပဲဗျာကျွန်တော်မြင်လာတော့ဒီကုလသမဂ္ဂလူမျိုးရေးကောင်စီဆိုတော့လေဒါကဗမိတာစုရဲ့အမြင့်ဆုံးအဖွဲ့ကြီးပဲဗျာကဗမိတာစုအဖွဲ့ကြီးဖြစ်တဲ့ကုလသမဂ္ဂကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာနိုင်ငံရဲ့တောင်းအောင်ပဲဗျာဒါအကျိုးရှိတယ်လေလက်တွေ့လည်းအကျိုးရှိတာပဲလေကျွန်တော်တို့ကတနင်္ဂနွေနေ့စီးကြကင်းကွာပြီးနေနေလို့မရဘူးပူးပေါင်းဆောင်ရွက်ကြည့်စမ်းမှာအကျိုးရှိပါတယ်ကျွန်တော်အဲ့ဒါတော့ယုံတယ်
ဒီချက်နဲ့ပတ်သက်ပြီးဦးညာဝင်းကလည်းအလားတူပြောပါတယ
်။သတင်းစာရှင်းလင်းပွဲမှာပြောတာကတော့ပြောတာဆိုတာတည်းကိုဆွဆွဲတိုက်ခိုက်တာကတော့အစိုးရအဖွဲ့တစ်ခုကိုတိုက်ခိုက်နေတာပဲ။အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ reasoning နဲ့ရှင်းတာမျိုးမပေါအောင်။အခုရတဲ့ resolution အရာကြည့်လို့ရှိရင်ဒီဆွဆွဲချက်တွေကဘာမှအသေးပဲမရှိတော့ဘူး။နိုင်ငံကြီးနိုင်ငံတစ်ခုကိုလှမ်းအော်လိုက်တာနဲ့ကြံတဲ့ဟာတွေကိုတိမ်မြုပ်သွားမှာမဟုတ်ဘူး။အရေးကြီးတာအချက်လက်ပါ။အခုထွက်လာတဲ့အချက်လက်ကနိုင်ငံအတွက်ရလကိုပေါ်ဆောင်နိုင်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်။အမေရိကန်ပြည်ထောင်စုကဖြန့်ဝေလိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်ပြီး NLD ပါတီနဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါပဲခင်ဗျာ။